အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးပါရမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါရရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရမယ်။မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့နိုင်ငံတော်ဒုတိယသမ္မတဦးဟင်နရီဗန်တီယူကနေစကိုင်းတိုင်းဒေသကြီးကလေးမြို့မှာရှိတဲ့ရာဇကြိုရေလောင်တမန်ဘတ်စုံစီမံကိန်းနဲ့ရေကြီးမှုတွေကြောင့်ပျက်စီးသွားတဲ့လမ်းတံတားတွေကိုတွားရောက်စစ်ဆေးခဲ့ပါတယ်ရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းပလောင်တပ်ဖွဲ့တို့ရဲ့စစ်ရေးပြဿနာတွေကြောင့်ဒေသခံလူစု900ကျော်နေရက်ကနေထွက်ပြေးနေရတယ်ဆိုတာနဲ့ချင်းပြည်နယ်တောင်ပိုင်းညီလာခံပိတ်ပင်ခံရတဲ့အပေါ်ချင်းနိုင်ငံရေးပါတီနဲ့လူမှုဖွဲ့စည်းတွေကလည်းဘလို့သဘောထားအမြင်တွေရှိနေပါသလဲဆိုတဲ့အခြေအနေတွေကိုကြားကြရမှာပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌနိုင်ငံတော်ဒုတိယသမ္မတဦးဟင်နရီဗန်တီယူဟာဇူလိုင်လ10ရက်နေ့ကစကိုင်းတိုင်းဒေသကြီးကလေးမြို့ကိုသွားရောက်ပြီးရာဇကြိုရေလောင်တမန်ဘက်ဆောင်စီမံကိန်းနဲ့မိုးများပြီးရေကြီးမှုတွေကြောင့်ပျက်စီးသွားတဲ့လမ်းတံတားတွေကိုသွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကမိုးများပြီးရေကြီးမှုကြောင့်ချင်းတောင်ဘက်ကတလဟောလိန်ဆင်းလာတဲ့ချောင်းရည်နဲ့တစ်တုံးတွေကြောင့်ရာဇဂြိုရေလောင်တမန်ဟာစိုးရင်ရေကျော်တဲ့အထိကြော်သွားခဲ့ပြီးဒေသခံပြည်သူတွေစိုးရင်ထိတ်လန့်ခဲ့ရပါတယ်။ဒေသခံပြည်သူတွေရဲ့စိုးရင်ကြောက်ကြမှုတွေကိုဖြေလျှော့ပေးဖို့ရေလောင်တမန်နဲ့တန့်ခိုင်မှုအခြေအနေ NDA ဖြစ်ပေါ်နိုင်မှုရှိမရှိအခြေအနေရေလောင်တမန်ခံခန့်အောင်ပြင်ဆင်ဆောင်ရွက်ထားမှုအခြေအနေတွေကိုအများပြည်သူသိရှိအောင်အချိန်နဲ့တပြေးညီထုတ်ပြန်ဆောင်ရွက်သွားကြဖို့ဒုတိယသမ္မတကပြောဆိုခဲ့ပါတယ်။ကလေးမြို့နယ်ဟာပြီးခဲ့တဲ့2015ခုနှစ်ကရေကြီးရေလျှံမှုတွေကြောင့်သဘာဝဘေးဒဏ်ကိုဆိုးဆိုးရွားရွားခံခဲ့ရတဲ့ဒေသဖြစ်ပြီးယနေ့ချိန်ထိပြန်လည်ထူထောင်ရေးလှုပ်ဆောင်နေတဲ့ဒေသလည်းဖြစ်ပါတယ်။
ရှမ်းပြည်တပ်မတော် RCSS SSC နဲ့တောင်ပလောင်မြို့တလူမြောက်ရေးတပ်မတော် TNL ရဲ့အကြာနေမင်းအငင်းပွားမှုစီရေးတင်းမာမှုပြဿနာတွေကြောင့်ဒေသခံ900ကျော်နေရက်ကနေစွန့်ခွာထွက်ပြေးနေရပါတယ်။ဇူလိုင်လဒုတိယပတ်ကဆက်လို့ယနေ့ထိရှမ်းပြည်မြောက်ပိုင်းဒီဘောမြို့နယ်နမ်ဒူမြို့နယ်အတွင်းကြေးရွာနီးနားတွေမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာလို့ဒေသခံတွေထွက်ပြေးတင်းရှောင်နေကြရတာပါ။နမ်ဒူမြို့ကရှင်မင်းတာဘုံတော်ကြီးကျောင်းမှာမန်တုံမြို့နယ်ကရွာ၄ရွာကရွာသား400ကျော်ဒီဘောရတနာရှိကူကျောင်းမှာစစ်ပေးဆောင်369ရောက်ရောက်ရှိလာတယ်လို့လည်းအကူအညီပေးနေတဲ့သူတွေကပြောပါတယ်။2015နှစ်နောက်ပိုင်းကဆက်လို့ရှမ်းပြည်တပ်မတော် RCSS SSA နဲ့တောင်မြူတာလူမျိုးရေးတပ်မတော် TNL အကြားနေမင်းအငင်းပွားမှုပြဿနာကြောင့်ဒီဘောနမ်တူကြောင့်မဲနမ်ခမ်းနဲ့မန်တုံမြို့နယ်တွင်ဒေသခံထောင်ကနန်းစစ်ပေးစစ်တမ်းတင့်နေပါတယ်။
ရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ဟာဇူလိုင်လ23ရက်နေ့နံနက်ပိုင်းကမြောက်ဦးမြို့အလိုတော်ပြည့်အောင်မြေဘောတိဓမ္မရိတ်တာကျောင်းမှာရေဘေးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲမှာရေဘေးဒုက္ခသည်တွေအတွက်ထောက်ပံ့ရင်းတချို့ပေးအပ်ခဲ့ပြီးမြောက်ဦးမြို့မှာရေလွမ်းမိုးခံရတဲ့အခြေအနေကိုတာဝန်ရှိသူတွေကတင်ပြခဲ့တယ်လို့မြောက်ဦးမြို့ခံတွေကပြောပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ဟာဇူလိုင်လ12ရက်နေ့ကရခိုင်ပြည်နယ်စစ်တွေမျိုးကနေတဆင့်မြောက်ဦးမျိုးကရေဘေးဒုက္ခသည်တွေနဲ့တနာယီနီးပါးတွေ့ဆုံအပြီးမှာတော့တောက်တော်ဘက်ကိုရေကြီးမှုအခြေအနေကိုလိုက်လံကြည့်ရှုခဲ့တယ်လို့ဒေသခံတွေကပြောပါတယ်
ကချင်ပြည်နယ်ဟူကောင်းချိုင်ဝမ်ဒေတာတနိုင်းမြို့နယ်ဘက်မှာမိုးအစ်စ်မပြတ်ရွာတွင်မူကြောင့်ဆူလင်လဆန်းပိုင်းကလေးကတနိုင်းမြည်ရက်တက်လာပြီးရေရှမ်းတက်လာတာကြောင့်ဒေတာခံတွေခက်ခဲနဲ့ရင်ဆိုင်နေရပါတယ်။မြည်ရရှမ်းတက်လာချိန်မှာနေရီလွမ်းမိုးတွားခဲလို့ရေမရောက်သေးတဲ့ကုန်းမြင့်ပေါ်လမ်းမပေါ်တွေမှာရွှေ့ပြီးနေထိုင်ကြရပြီးငွေကြေးတတ်နိုင်သူတချို့ကတော့တဲခိုခမ်းမှနေနိုင်ပေမဲ့အများအဖြစ်ကတော့နေစရာမရှိသေးပါဘူးလို့ဒေတာခံတွေကပြောပါတယ်။အခုအချိန်ရေပေးတည်နေတဲ့ပြည်သူတွေမှာဒုက္ခခက်ခဲတဲ့ရင်ဆိုင်နေရပေမဲ့တဆုံတရာအကူအညီမရသေးဘူးလို့ဒေတာခန်တွေကပြောပါတယ်
။27ရာစုပြည်လုံးညီလာခံအတွက်မွန်အမျိုးသားတရက်လုံးကိုကိုစားပြုတဲ့အတန်တတန်ထဲတင်ပြနိုင်ဖို့အတွက်မွန်ပြည်သက်ပါတီဦးဆောင်တဲ့မွန်အမျိုးသားကွန်ဖရင့်တရက်ကို ဩဂုတ်လပထမအပတ်မှာကျင်းပသွားဖို့ရှိပါတယ်။ Conference မှာမွန်နိုင်ငံရေးပါတီတွေ၊မွန်လူမှုအဖွဲ့အစည်းတွေ၊မွန်တန်ဂါရိုတွေနဲ့မွန်မျိုးချစ်ပုဂ္ဂိုလ်တွေအစရှိတဲ့အားလုံးပါဝင်နိုင်တဲ့ Conference တရက်လည်းဖြစ်တယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကပြောပါတယ်။Conference မှာ27ရာစုပင်လုံညီလာခံတက်မဲ့အကြောင်းနဲ့အမျိုးသားစည်းလုံးညီညွတ်ရေးကိစ္စကိုအဓိကဆွေးနွေးမှာဖြစ်ပြီးတော့မွန်အမျိုးသားများရေးဆွဲထားတဲ့ရာမညံ့မွန်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့အမျိုးသားညီလာခံစည်ရင်ကျင်းပနိုင်ဖို့အတွက်ကိုလည်းဆွေးနွေးသွားဖို့ရှိပါတယ်။ Conference ကိုမွန်ပြည်သက်ပါတီထိန်းချုပ်နေမည်ဖြစ်တဲ့မော်လမြိုင်ခရိုင်ဌာနချုပ်တီရှိရာကရင်ပြည်နယ်ကြံအင်းစိတ်ကြီးမြို့နယ်တောင်ပေါက်ကျေးရွာမှာ၃ရက်ကြာကျင်းပသွားဖို့စီစဉ်ထားပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှင်။ချင်းပြည်နယ်မင်းတပ်မြို့မှာကျင်းပဖို့ရထားတဲ့ချင်းပြည်နယ်တောင်ပိုင်းညီလာခံကိုနိုင်ငံတော်သမ္မတရုံးကနေကျင်းပခွင့်မပြုခဲ့ပါဘူး။ဒီမိုကရေစီအစိုးရသစ်လက်ထက်မှာအခုလိုတားမြစ်ပိတ်ပင်မှုတွေရှိနေစေအပေါ်ချင်းနိုင်ငံရေးပါတီနဲ့လူမှုအဖွဲ့အစည်းတွေကလည်းဘလို့သဘောထားအမြင်တွေရှိနေပါသလဲဆိုတာကိုဆလိုင်းရောဘတ်ရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါရရှင်။
ချင်းမြင့်နဲ့မင်းသားအကစားရုံမှာနှစ်ရက်တာကျင်းပဖို့စီစဉ်ထားတဲ့ချင်းမြင့်နဲ့တောင်ပိုင်းညီလာခံကိုနိုင်ငံတော်သမ္မတရုံးကဆိုင်းငံ့ထားဖို့ညွှန်ကြားလာတာဟာအစိုးရတည်းရဲ့ policy ကိုမေးခွန်းထုတ်เสียရဖြစ်လာတယ်လို့ညီလာခံချင်းပရေးကော်မတီတွင်းမှုဦးအောင်လောဟာကပြောပါတယ
်ဒီအစိုးရလက်ထက်မှာကကျွန်တော်တို့ပို့ပြီးတော့မှပုံလင်းမြင်သာမှုရှိလာမယ်ပို့ပြီးတော့အဆင်ပြေလာမယ်ကောင်းလာမယ်ဆိုပြီးတော့ကျွန်တော်လည်းအများကြီးမျှော်လင့်ခဲ့တယ်ဒါပေမဲ့အခုဖြစ်လာတဲ့အနေအထားမျိုးကကျွန်တော်တို့အတွက်အရင်ပြီးခဲ့တဲ့အချိန်တုန်းကထက်တောင်မှတော်တော်ကိုသိုးဝါးတယ်လို့ကျွန်တော်တို့ခံစားရတဲ့အတွက်သူတို့ရဲ့ policy ပိုင်းကိုတော့နည်းနည်းမီးခွန်းထုတ်စရာဖြစ်လာတာပေါ့နော
်ချင်းမြင့်နဲ့တောင်ပိုင်းညီလာခံမှာ2013ခုနှစ်ကကျင်းပခဲ့တဲ့ဒုတိယကြိမ်မြောက်ချင်းမြူရညီလာခံမှာဆုံးဖြတ်ခဲ့ကြတဲ့ချင်းပုံသဘောတူညီချက်150ချက်ကိုပြန်လည်လေ့လာဆန်းစစ်ဖို့23ရာစုပင်လုံခေါ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိစ္စနဲ့ချင်းမြင့်နယ်တောင်ပိုင်းဒေသကမြို့နယ်၄မြို့နယ်ဖြစ်တဲ့မင်းတပ်မတူပြီးပလဝကံပလက်မြို့နယ်ကဒေသခံမြို့နယ်စုတွေကြားအမျိုးသားရေးလုပ်ငန်းပိုင်းဆိုင်ရာမှာရေရှည်အလုပ်သွဲလုပ်နိုင်ရေးစုံရဖွဲ့စည်းတစ်ခုဖြစ်ပေါ်လာရေးတို့ကိုအဓိကဆွေးနွေးသွားဖို့အစီအစဉ်ထားခဲ့ကြတာပါညီလာခံတက်ရောက်ဖို့ချင်းမြင့်နယ်တောင်ပိုင်းဒေသကမြို့နယ်၄မြို့နယ်ကကိုယ်စားလှယ်တွေပြင်အထူးဖိတ်ကြားခြင်းခံရတဲ့ပုဂ္ဂိုလ်တွေလည်းမင်းသားမျိုးကိုရောက်ရှိပြီးညီလာခံကျင်းပခွင့်အသိဖြစ်နေတဲ့အချိန်မှာအခုလိုနေကပိတ်ပင်ခံရတာဖြစ်ပါတယ်ညီလာခံကျင်းပခွင့်ပိတ်ပင်တဲ့ကိစ္စနဲ့ပတ်သက်လို့ချင်းတုတ်သက်ရေးပါတီသူင်းမှုဦးရှိန်ထွန်းကတော့အခုလိုသုံးသပ်ပြောဆိုခဲ့ပါတယ်
သူတင်ထားတာကတော်ကြပြီဆိုတပတ်နောက်အလိုမှကဲဒီဟာတော့အချိန်ဆောင်းနေပါသေးရဲ့ဆိုပြီးတောင်းကြစားလီးမြပို့လိုက်လို့ရှင်သူတို့ဖက်ကပြင်ဆင်ထားလို့ရတာပေါ့ဒီအုပ်ချုပ်ရေးရည်ရည်ကတော့အရင်တော့ပုံစံအတိုင်းပဲပါဇက်ကနေပဲဒီမိုကရေစီဆိုးရဆိုပြီးပြောတဲ့သဘောပဲတော့ဖြစ်တာကိုသူလုံထုံးလုံးကြီးကလုံးဝကိုမပြောင
်းချင်းလူအခွေရေးဖွဲ့ CHRO တာဝန်ခံသူဖြစ်တဲ့စောက်လင်းကတော့ချင်းမြင့်နယ်တောင်ပိုင်းညီလာခံကျင်းပခွေပိတ်ပင်ခံရတာအခုလိုချိန်တိုင်းမျိုးမှာမဖြစ်သင့်တော့ဘူးလို့ထောက်ပြပါတယ
်ဖြစ်တဲ့အရာလို့ပဲကျွန်တော်ယူဆတယ်ဘာလို့ဆိုတော့အရင်တော့ကတော့ချင်းပြည်နယ်ကလုံခြုံရေးအရာဆိုရင်ရတဲ့အပိုင်းမျိုးတို့အကြောင်းပြလေးရှိတယ်လေအခု ceasefire လည်းလုပ်နေကြပြီလုံခြုံရေးအကြောင်းပြအဆက်လည်းမရှိတော့ဘူးပြီးတော့ဒီလိုမျိုးအရက်ဖက်ဖွဲ့စည်းတွေကကျင်းပတဲ့ညီလာခံပဲဖြစ် event တစ်ခုပဲဖြစ်ဖြစ်အဲ့ဒါတော့လူလက်ရှာကျင်းပနိုင်ခွင့်တော့ရှိရမယ်လို့ကျွန်တော်ယူဆတယ်ကြော
အခုလိုတောင်ပိုင်းညီလာခံကျင်းပခွေပိတ်ပင်ခံရတဲ့အကြောင်းရင်းကိုတိတိကျကျမသိရသေးပေမဲ့ညီလာခံကျင်းပခွေတောင်းခံတဲ့အချိန်မှာမင်းသက်ခရိုင်မျိုးနွယ်စုများတွေ့ဆုံပွဲမြင်နဲ့တောင်းဆိုခဲ့ပြီးနောက်ပိုင်းမှာချင်းမြင့်နဲ့တောင်ပိုင်းညီလာခံမြင်နဲ့ညီလာခံကျင်းပဖို့စီစဉ်နေတဲ့အတွက်ချင်းလူမျိုးတွေကြားမလိုလားအပ်တဲ့စိတ်ဝင်ခွင့်မှုတွေဖြစ်ပေါ်နိုင်တဲ့ဆိုပြီးနိုင်ငံတော်သမ္မတရုံးကနေတဆင့်ပိတ်ပင်လာတာဖြစ်တယ်လို့ချင်းပြည်နယ်ဆိုရဖွဲ့တွေကပြောပါတယ်ခင်ဗျာ
ဆက်ပြီးတော့ရခိုင်ပြည်နယ်မှာဒီလအစပိုင်းကမိုးအဆင်ပြေရွာသွန်းပြီးရေကြီးခဲ့တဲ့အတွက်လူသေဆုံးမှုတွေရှိခဲ့တဲ့အပြင်အိုးအိမ်တွေပျက်စီးခဲ့တယ်လို့လေယာစိုက်ပျိုးရေးလုပ်ငန်းတွေလည်းအများအပြားပျက်စီးခဲ့ပါတယ်။ရခိုင်ပြည်နယ်တွင်းရေဘေးအခြေအနေကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြားရမှာပါရှင်။
ရည်လွှမ်းမှုခံခဲ့ရတဲ့ရခိုင်ပြည်နယ်မြို့နယ်တချို့ကထိခိုက်မှုအခြေအနေတွေကိုအရေးဖအဖွဲ့စစ်တခုဖြစ်တဲ့ People for People အဖွဲ့ကကိုစိုးလန်းကအခုလိုပြောပြပါတယ်
။ဒီကရာဖြစ်တာကမြို့မျိုးနယ်မြောက်မြို့နယ်တောက်တော်မြို့နယ်ဆလုံးကျန်းမြို့နယ်အစိုက်ပိုင်းနေရာတချို့ပေါ့။အဲ့ဒီနေရာတွေအများဆုံးရည်လွှမ်းခံရတဲ့အခြေအနေမှာရှိတယ်။လူသမားတွေအများဆုံးလိုက်တာလေသမားတွေကစပါးတို့ရဲ့အစင်းတွေပြေးလာပြီးပြီ။လောရည်နဲ့ထန်တာအတွက်စက်တွေကိုတောင်းလာကြတယ်ဆိုတော့ဒီစက်တွေကဒီမှာမြုပ်ပါတော့တာလို့ကျန်ပြီးမှခရဲမဲ့ပိုင်းမှာဒီစက်တွေကိုဆရာတော်အရှင်ကြီးတောင်းတော့တာတော့ခက်ခဲဖြစ်တယ်
ရေပိတံကိုအဓိကခံခဲ့ရတဲ့မြောက်ဦးမြို့ရဲ့ရေပိဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေကိုမြောက်ဦးမြို့နယ်အမှတ်တိုက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသာထွန်းစင်ကအခုလိုပြောပြပါဗျာ။
ကျွန်တော်တို့ ရောင်းမြေပေါ်မှာဓာတ်ကြတော့ရေသေးချောင်ဒုက္ခပင်စခန်းဒီခုလောက်ကိုရှိလာတယ်ဒီရောင်းမြေနဲ့မြောက်ပိုင်းဖြစ်တဲ့ဒီရပြမဆိုရင်အင်းဒီ460ကျိတဲ့အကုန်လုံးမြုပ်တယ်စပွားကြီးကရှင်းလုံးရေမြုပ်ပြီးတော့ပါသွားတယ်အဲ့ဒီမှာတော့အင်တာစု40နှစ်ဆိုနဲ့လူရဆရာကျော်ကပထမတော့သူတို့ကပူကြီးကောင်းတာခေါ်လုံးနေရတယ်ဆိုတော့သူတို့တွေလည်းကိုယ်ရင်ကိုယ်ပြန်နေကြပါဘူး
မြောက်မြို့ပေါ်တစ်ခုလုံးတိုက်တာနဲ့လေရေနိုင်မြောက်ခဲ့တဲ့အတွက်နောက်ထပ်ဒီလိုရေကြည့်ရေလျင်တာတွေမဖြစ်ဖို့မြို့တွင်းက၆တွေရေစီရေလာကောက်အောင်တူဖော်ဖို့အတွက်မြို့လုံးကျွဲ့စီဝေးတစ်ခုကျင်းပပြီးကော်မတီတစ်ခုကိုလေအခုရပိုက်ကဖွင့်စစ်ခဲ့ကြပါတယ်ရေပိသံပြည်သူတွေကိုပြည်နယ်အစိုးရနဲ့နိုင်ငံရေးပါတီတွေအရေးဖက်လူမှုအဖွဲ့အစည်းတွေကအရေးပေါ်အကူအညီတွေထောက်ပံ့ပေးနေပေမဲ့တောက်ဆုံးရေနဲ့အစားအစာအရေးတကြီးလိုအပ်နေစစ်လို့မင်းပြမို့ခန်ဦးစန်းထွန်းကပြောပါတယ်လွန်ခဲ့တဲ့နှစ်ကလည်းရခိုင်ပြည်နယ်တစ်ခုလုံးတိုက်တာနဲ့ရေလွှမ်းမိုးတာခံခဲ့ရတဲ့အတွက်လူနေအိမ်အများပြားနဲ့လေယာဉ်တွေပျက်စီးခဲ့ပါတယ်
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။နိုင်ငံတော်ဒုတိယသမ္မတဦးဟင်နရီဘန်တီယူကနေစကိုင်းတိုင်းဒေသကြီးကလေးမြို့ရစကြိုရေလောင်တမန်ဘက်ဆောင်စီမံကိန်းနဲ့ရေကြီးမှုတွေကြောင့်ပျက်စီးသွားတဲ့လမ်းတံတားတွေကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြကြရတာပါ